အိန္ဒိယနိုင်ငံမှာကျန်းမာရေးစနစ်ကြီးပြိုလဲသွားစေတဲ့ကိုဗစ်ဒုတိယလိုင်းနဲ့ရင်ဆိုင်နေရပြီးဒီကနေ့တရက်ထဲပိုကိုသူသစ်35,000ကျော်ရှိပြီးတော့နေ့စဉ်ပိုကိုသူ3,000ကျော်တဲ့73ရက်မြောက်နေလဲဖြစ်ပါတယ်။24နိုင်အတွင်းသေဆုံးသူကလည်း3,500နေပါရှိကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ
်။ It is not about being let down. It is a collapse.
စိတ်တကြအောင်ပြောနေတာမဟုတ်ပါဘူး။ကျန်းမာရေးစနစ်ကြီးပြိုလဲသွားတာပါ။ကျမတို့မှာလူတယောက်အတွက်ဝမ်းနည်းဖို့တောင်အချိန်မရှိပါဘူး။ဒီမှာလူနာတွေတည်ဆုံနေတာပါဒါဖုံးကွယ်ထားတဲ့အချက်တွေမဟုတ်ပါဘူးအုပ်ချုပ်ရေးမှုရောအစိုးရရောလူတိုင်းသိတဲ့ကိစ္စဖြစ်ပါတယ်လို့အရေးပေါ်လူနာဌာနဒေါက်တာရာရှိဂုပ္တာကပြောသွားတာပါအမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရအိန္ဒိယမှာကိုဗစ်ကြောင့်တည်ဆုံသူ2,200ကျော်အပါအဝင်ပိုကူသူစုစုပေါင်းက20,000တန်းရှိပြီးတော့အမေရိကန်ပြည်ရင်ကမ္ဘာမှာဒုတိယအများဆုံးပါကူဆက်များမျိုးပီစာပြောင်းပိုးတွေကြောင့်ရောကန့်သက်ချက်တွေဖြစ်လျှော့ပြီးလူစုလူဝေးလှုပ်ခဲတဲ့အတွက်ကြောင့်လက်ရှိအခြေအနေပေါ်ပေါက်လာတာလို့လည်းသုံးသပ်ကြပါတယ်။ကုလသမဂ္ဂကလည်းအိန္ဒိယအစိုးရနဲ့ပူးပေါင်းပြီးတော့ကိုဗစ်ကကွေးဆိုင်ရာသတင်းမားတွေတိုက်ဖြတ်ဖို့လှုပ်ကိုင်နေပါတယ်။အိန္ဒိယအတွက်ဆေးဝါးပစ္စည်းကိရိယာတွေကိုနိုင်ငံအတော်များများကပေးဖို့လှူဒါန်းနေကြသလိုဗီဇပြောင်းပိုးတွေဝင်မလာအောင်လို့အိန္ဒိယကလာတဲ့လေယာဉ်တွေကိုတော့တချို့နိုင်ငံတွေကကန့်သက်ထားပါတယ်။ဒီအချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာတစ်ဝန်းဖြန့်ဖြူမဲ့ကိုဗစ်ကာကွယ်ဆေးအစီအစဉ် COVAX အတွက် AstraZeneca, Moderna နဲ့ Johnson & Johnson တို့ကကာကွယ်ဆေးတန်းနဲ့ချီထောက်ပံ့ပေးဖို့လက်သလောကတိပြုခဲ့ကြပါတယ်။